ကွယ်လွန်သူပါကစ္စတန်ဝန်ကြီးချုပ်ဟောင်းမစ်ဘနာဇီယာဘူတိုရဲ့သားဖြစ်သူနဲ့ခင်မွန်းဖြစ်သူတို့ကိုပါကစ္စတန်ပြည်သူပါတီရဲ့ပူးတွဲခေါင်းဆောင်တွေအဖြစ်ပါတီခေါင်းဆောင်တွေရောပူးတွဲဆက်ခံကြဖို့ PPP ကဒီကနေ့ရွေးချယ်တင်ပြလိုက်ကြပါတယ်မစ်ဘူတိုရဲ့သား19နှစ်သားအရွယ်အောက်စဖို့တက္ကသိုလ်ဥပဒေကျောင်းသားဘီလာဝါဘူတိုဟာပါကစ္စတန်ပြည်သူပါတီရဲ့ဥက္ကဋ္ဌဖြစ်လာပြီးတော့မစ်ဘူတိုရဲ့ခင်မွန်းအာစစ်အာလီဇာဒါရီကတော့ပူးတွဲဥက္ကဋ္ဌအဖြစ်ဘီလာဝါဘူတိုအောက်စဖို့တက္ကသိုလ်ကဘွဲရတဲ့အထိဆောင်ရွက်သွားကြမှာဖြစ်ပါတယ်ပါကစ္စတန်ထွေထွေရွေးကောက်ပွဲဟာသမန်ရဲ့ January 8ရက်ထက်နောက်ထပ်3လရွှေဆိုင်သွားနိုင်တယ်လို့ပါကစ္စတန်သမ္မတမူရှရက်ဖ်ရဲ့အာနာယပါတီပါကစ္စတန်မွတ်စလင်လီဂ်ရဲ့ထိပ်တန်းအရာရှိတာရစ်အာဇင်ကဒီကနေ့ပြောကြားလိုက်ပါတယ်ပါကစ္စတန်ရွေးကောက်ပွဲကော်မရှင်ဟာအရေးပေါ်အစည်းအဝေးတက်ကိုမနေ့ဖေမှာပြုလုပ်ပြီးရွေးကောက်ပွဲနေ့ကိုပြန်လည်သတ်မှတ်ဖွယ်ရာရှိနေပါတယ်ဒီရွေးကောက်ပွဲမှာကွယ်လွန်သူမစ်ဘူတိုရဲ့ PPP ပါတီကဝင်ရောက်ရှင်ပြိုင်မှုမရှိရင်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်ခြင်းရှိမရှိPPP ပါတီခေါင်းဆောင်တွေအခုအချိန်မှာဆွေးနွေးနေကြပါတယ် PPP ကရွေးကောက်ပွဲဝင်မယ်လို့ဆုံးဖြတ်ရင်မိမိရဲ့ပါတီကရွေးကောက်ပွဲသတိမှောက်ထားတာကိုပြန်လည်သုံးသပ်မယ်လို့တခြားဝန်ကြီးချုပ်ဟောင်းဖြစ်တဲ့နဝရှရီဖ်ကဒီကနေ့ပြောကြားလိုက်ပါတယ်